ရှလေးလုံးရေတော်ပုံနှစ်ပတ်လည်နေ့ကိုအထိမ်မတ်မျိုးစုံနဲ့ပုံစံမျိုးမျိုးပြည်တွင်းပြပမှာတက်ကြလှုပ်ရှားသူတွေကဥဆောင်ပြုလုပ်နေတယ်လို့ပဲထိုင်းမြန်မာနေဆက်ကမဲဆောက်မြို့မှာလည်းအခမ်းအနားတစ်ခုပြုလုပ်ခဲ့ပါတယ်။ထိုင်းမြန်မာနေဆက်ကနေမတ်အေးမှာသတင်းပေးပို့ထားပါတယ်ခင
်ဗျ။ထိုင်းမြန်မာနေဆက်မှာတော့ရှလေးလုံးရေတော်ပုံအထိမ်မတ်ပွဲတွေကိုနေရာနှံ့မှာကျင်းပခဲ့ပါတယ်။တက်ကြလှုပ်ရှားသူတွေကပုံသဏ္ဍာန်မျိုးစုံနဲ့ကျင်းပခဲ့ကြတာပါ။မဲဆောက်မြို့မှာတော့စာတင်ကျောင်းတွေမှာလည်းကျင်းပကြသလိုအစုအဖွဲ့လေးတွေနဲ့လည်းစုစည်းကျင်းပကြတာကိုတွေ့ရပါတယ်88မျိုးဆက်တွေနဲ့စီရီယံဝန်ထမ်းတွေဦးဆောင်တဲ့ပွဲမှာတော့ဟော်ပြောပွဲ၊ကြပြရွတ်ပွဲ၊တော်လန်တချင်းများနဲ့ဖြောပြေပွဲတွေလည်းလုပ်ခဲ့ပါတယ36နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံနှစ်ပတ်လည်ပွဲကိုတက်ရောက်ဖျော်ဖြေခဲ့တဲ့88မျိုးဆက်အစိုးရတူတူရဲ့ဖျော်ဖြေမှုဖြစ်ပါတယ်။ဒီပွဲကိုဥဆောင်ခဲ့တဲ့88မျိုးဆက်လည်းဖြစ်သမိုင်းသုတေသနဦးစီးဌာနကညွှန်ကြားရေးမှူးတာဝန်နဲ့စီရီယံလောက်လာတဲ့ဒေါက်တာထထပါကတော့အခုလိုပြောပြခဲ့ပါတယ်
။အဓိကတော့ကျမတို့ကကိုယ်တိုင်ကလည်း88ရဲ့မျိုးဆက်တွေဖြစ်တဲ့အပြင်အခုဒီမေယူတော်လိုင်းရဲ့အချင်းကျမစီနေမနေနဲ့လဲပါဝင်လာခဲ့တယ်ပေါ့နော်အဲ့တော့ဒီ88ကလည်း36နှစ်ပြည့်သွားတာတောင်မှကျမတို့ကအခုချိန်အထိကျမတို့ကပို့ပို့ဆိုးလာရင်မငြင်းချမ်းတဲ့ဒီစစ်အာဏာရှင်စနစ်ကိုကျမတို့ဒီချိန်မှာတော့ကျမတို့အပိတ်ကနောက်ဆုံးတိုက်ပွဲအနေနဲ့တိုက်ချင်ပါတယ်အဲ့တော့ဟိုဒီမေယူတော်လိုင်းကြီးကလည်း36ဖြစ်လာတဲ့အခါမှာအလူတွေပေါ့နော်ဒီအပေါ်မှာအာယုံရောစိုက်မှုတွေလည်းကျွန်내သွားမှလည်းကျမတို့အင်တာမဆိုးပါတယ်အဲ့တော့ကျမတို့ဒီအချိန်မှာတင်းကြီးကျွတ်တဲ့ပေါ့အားလုံးတက်တက်ဟိုတက်ကြီးလက်ကြီးလောက်အောင်လို့ဆိုပြီးတော့ကျမတို့ကိုယ်တိုင်ကဒီဟာလေးကနေပြီးတော့ဒီရှစ်လေးလုံးအခမ်းအနားကနေပြီးတော့တက်လန့်နှိုးဆော်လိုက်တဲ့သဘောမှာအဲ့ဒီရွယ်ချက်နဲ့ကျမတို့လုပ်တာပါရှင
်ရှစ်လေးလုံးရေတော်မုံပွဲတွေကိုထိုင်းမြန်မာနယ်စပ်မှာတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးနိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအဖွဲ့မြို့မြန်မာဖောင်ဒေးရှင်းနဲ့တက်ကြွလှုပ်ရှားသူအစုအဖွဲ့တွေကနေရာအနှံ့မှာကျင်းပပြုလုပ်ခဲ့ပါတယ်ရှင်